ဗြိတိန်နဲ့ဥရောပနိုင်ငံတချို့မှာအလုတ်သွားရောက်ပြီးတော့လုတ်ကိုင်းနေတဲ့မြန်မာနိုင်ငံသားတွေဝင်ငွေခွန်ဆောင်ကြဖို့လန်ဒန်မှာရှိတဲ့မြန်မာတန်ယုံကဇန်နဝါရီလ10ရက်နေ့နေဆွဲနဲ့အတည်ပြုပါတယ်။ဒါဟာအာရှနိုင်ငံတချို့မှာအလုတ်လုပ်နေတဲ့မြန်မာနိုင်ငံသားတွေကိုအခွန်ကောက်ခံမှုသက်ဆိုင်ရာတန်ယုံတွေကပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာအတည်ပြုပြီးတဲ့နောက်အခုလိုထုတ်ပြန်လာတာပါ။လက်ရှိနိုင်ငံရေးအခက်အခဲတွေကြောင့်ဒီဝင်ငွေခွန်ဆောင်ရမယ့်ကိစ္စပေါ်မှာလည်းသဘောထားကွဲလွဲမှုတွေရှိပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ပြောပြပေးပါမယ်။
စီမံကိန်းနဲ့ဗန္ဒာယီဌာနရဲ့အမိန့်ကြော်ညာအတိုင်းဗြိတိန်၊ဆွီဒင်၊ဒိန်းမတ်နဲ့အိုင်ယာလန်စတဲ့ဥရောပနိုင်ငံတွေမှာအလုတ်လုပ်နေတဲ့မြန်မာနိုင်ငံသားတွေကိုဝင်ငွေခွန်200ခန်းတော့ကောက်ယူသွားမယ်လို့လန်ဒန်မြို့ကမြန်မာတန်ယုံကဗုဒ္ဓဦးနဲ့နေရွှဲနဲ့ထုတ်ပြန်ထားပါတယ်။ဒါပေမဲ့ဗြိတိန်နိုင်ငံမှာဝင်ငွေခွန်ဆောင်နှပ်ပြီလို့သတ်မှတ်လို့ရတဲ့ P60 လို့ခေါ်တဲ့အထောက်ထားပြနိုင်မယ်ဆိုရင်တော့အခွန်နှစ်ကြိမ်မပေးရဆိုတဲ့နှစ်နိုင်ငံသဘောတူညီချက်အတိုင်းထပ်ပေးဆောင်ဖို့မလိုတော့ကြောင်းထုတ်ပြန်ချက်မှာရေးသားထားပါတယ်။ဒါပေမဲ့အထောက်ထားမပြနိုင်သူတွေနဲ့ကြံတဲ့သူတွေကတော့အခွန်ဆောင်အောင်မှဖြစ်ပါတယ်။ဆွီဒင်၊ဒိန်းမတ်နဲ့အိုင်ယာလန်ကိုရောက်နေတဲ့မြန်မာအလုပ်သမားတွေကတော့ဝင်ငွေခွန်200ခန်းတော့ကိုပေးဆောင်အောင်မှဖြစ်ပါတယ်။ဒီလိုဝင်ငွေခွန်200ခန်းတော့ကောက်ခံတဲ့ကိစ္စကိုစီမံဘဏ္ဍာဌာနနဲ့နိုင်ငံသားရေးဌာနကအဓိကလှုပ်ဆောင်နေတာဖြစ်ပါတယ်။ပြီးတော့ပြည်ပရောက် MOU အလုပ်သမားတွေကသူတို့ဝင်ငွေရဲ့25ရာခန်းတော့ကိုမိသားစုစီလာတိုင်းပြန်လွှဲပေးရမှာဖြစ်ပါတယ်။ဒီကိစ္စကိုတော့အလုပ်သမားဌာနကကြီးကြပ်ဆောင်ရွက်နေကြောင်းမြန်မာအလုပ်သမားရေးဌာနရဲ့အမြဲတမ်းအတွန်းဝန်ဦးညွန့်ဝန်က VOA ကိုပြောပါတယ်။
ဒီလိုကလည်းတလာချင်းလွှဲနေရလို့ရှိရဲ့ဒီလိုကလည်း၃လပေါင်းပြီးမှလွှဲခွင့်ရှိတယ်ဆိုပြီးတော့ကျွန်တော်တို့ပြောထားတာရှိပါတယ်မြန်မာနိုင်ငံတော့ဘဟုပန်ကနေလွှဲခွင့်ရှိတယ်သူတို့အတိမတ်ပြုထားတဲ့ဟိုငွေလွှဲပြောင်းရေးဆိုင်ရာပန်းကြီးငွေကြေးဆိုင်ရာအဖွဲ့အစည်းတွေတစ်ဆင့်လွှဲလို့ရတယ်လို့ကျွန်တော်တို့ပြောထားပြီးရှိပါတယ်ဒါတော့ကျွန်တော်တို့ကဒီဥစ္စာကိုညွန်ကြားတယ်ကျမှတ်တယ်တော့ဟိုအဲ့ကောင်းရတယ်သို့တော်လည်းပဲဘာနာကြီးမူကြီးကြီးကြတယ်အဲ့ဒါတကူကလည်းဇီယာရီကိုဘလို့အားကြောင်းနဲ့လွှဲမလဲဘလို့မှလက်ခံမလဲဆိုတာကြတော့ကျွန်တော်တို့ကဒီမှာပေါင်းဆက်ပြီးလုပ်ရတယ်ပေါ့နော်
နိုင်ငံကူးလက်မှတ်တက်တန်းတိုးတာပျက်စီးနဲ့ပျောက်ဆုံးတွေအသစ်ပြန်လျှောက်တာမှာဝင်ငွေခွန်200ခန်းတော့ပေးဆောင်ပြီးပြီဆိုတော့အထောက်အထားရှိမှပဲအသစ်ပြန်လုပ်ပေးမယ်လို့တက်ဆိုင်ရာမြန်မာတန်ယုံတွေကအတိအသင့်ထုတ်ပြန်ထားကြပါတယ်။ဒါနဲ့ပတ်သက်ပြီးဂျပန်၊စင်ကာပူ၊မလေးရှား၊ကိုရီးယားနဲ့ထိုင်းမှာရှိတဲ့မြန်မာနိုင်ငံသားတွေကအာဏာသိမ်းထားတဲ့မြန်မာစစ်ကောင်စီကိုအခွန်မဆောင်ကြဖို့လူထုလှုပ်ရှားမှုတွေလုပ်နေကြပါတယ်။ကိုရီးယားမြန်မာပူးတဲ့လှုပ်ဆောင်ရေးအဖွဲ့ရဲ့ဥက္ကဋ္ဌဦးစောမိုးအောင်က VOA ကိုအခုလိုပြောပါတယ်
။ဒါပေမဲ့သူကချက်ကန်တာဘယ်လိုလဲဆိုတော့အခုလာဆောင်ထိုင်းတဲ့အခါကျရင်ရိုးဆောင်ရတော့ပတ်စုတက်တန်းပုံလို့တက်တန်းလာပြီးတဲ့အခါကျရင်အဲ့ဒီအခုမသိသေးတဲ့လားလို့မြင့်တယ်လဲသိရမယ်သူတို့သဘောလဲပါဝင်လာဖြစ်တဲ့ကိုဒီမှာရှိတဲ့လူတွေကတော့ပတ်စုတက်တန်းမှာအသေးခံပြီးတော့မသိဘဲနေနေတဲ့လူတွေကရှိတယ်ဒါနဲ့ခက်တာလဲပတ်စုတက်တန်းမရှိပြန်ရင်လည်းသူတို့ ID ကတက်တန်းမတူရမှာဖြစ်တဲ့ကိုတော်တော်လေးကအချက်ရင်းနေတယ်လူကြီးရမှာလဲလေ
ပြည်ပရောက်မြန်မာတွေရဲ့အလုတ်မျိုးစားပေါ်မူတည်ပြီးပြန်မြရရှိတဲ့လစာပမာဏကိုမြန်မာတန်ယုံဘက်ကသတ်မှတ်ပေးထားပါတယ်။အိုင်ယာလန်မှာရှိတဲ့ကျွမ်းကျင်အဆင့်မြန်မာအလုတ်သမားတစ်ယောက်ရဲ့တစ်လဝင်ငွေကိုယူရိုငွေ2100သတ်မှတ်ထားပြီးရိုးရိုးကျွမ်းကျင်အလုတ်သမားကိုတော့1100သတ်မှတ်ထားပါတယ်။ကျွမ်းကျင်အဆင့်မဟုတ်ရင်တော့ယူရိုငွေ950ဝင်ငွေရှိတယ်လို့သတ်မှတ်ထားပါတယ်။ဒီလိုပုံသေးသတ်မှတ်ပြီးလအတိုင်းနှစ်အကိုင်နှုန်းဆောင်မယ်ဆိုရင်အလုတ်အပြောင်းရွှေ့နဲ့နေထိုင်မကောင်းခြင်းဝင်ငွေမရှိတဲ့ကာလမှာရှုပ်ထွေးမှုတွေဖြစ်လာနိုင်တယ်လို့မြန်မာအလုတ်သမားတွေကပြောကြပါတယ်ခင်ဗျာ
ဒါကတော့ပြည်ပမှာအလုတ်လုပ်ကိုင်နေတဲ့မြန်မာနိုင်ငံသားတွေအခွန်ဆောင်မှုစစ်ကောင်စီကဖိအားပေးနေတဲ့အခြေအနေကိုစံကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်